၎င်းတိုင်းကကျေးရွာတချို့မှာစစ်ကောင်စီကတည်ရပိုင်ရဟရင်တွေတုံးပြီးလေကြောင်းကနေစက်တိုက်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။နှချောင်းကျေးရွာဘက်ကနောက်ဆုံးကြေးရဘက်မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးနောက်မြို့နယ်ပိုင်းမှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်ကြပါ။အခုလိုတိုက်ခိုက်နေတဲ့အတွက်ဒေသခံတွေအိုးအိမ်စွန့်ထွက်ပြေးနေကြရပါတယ်။စကိုင်းဘက်ကအခြေအနေရန်ကုန်ကပြလာတဲ့သတင်းကိုကိုကျော်ကျော်လေးကပြပြပေးပါမယ်ရှင်
။စစ်ကောင်စီတပ်တွေအင်အားအမြောက်များနဲ့နေမီရှင်းရှင်းလေးလုပ်နေတဲ့စကိုင်းတိုင်းထဲမှာလေကြောင်းကနေပါတိုက်ခိုက်တာမျိုးအခုရက်ပိုင်းစက်တိုက်လုပ်နေတဲ့သတင်းတွေထွက်နေတာပါ။စစ်ကောင်စီတပ်တွေဟာကလေးမှုနဲ့တောင်ပိုင်းမြစ်တာမြင့်နောက်ဘက်ကနှချောင်းရွာတဲ့ဘူးလူနေကလေးကဝင်ရောက်ရှာဖွေတပ်ဆွဲထားပြီးဒီကနေ့မနေ့ပိုင်းမှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့နှချောင်းကြီးရွာကတူကပြောပါတယ်
။မနေ့က9နာရီခွဲမှာနှချောင်းရွာကိုရောက်လာတယ်လို့သူတို့ပြောလာပြီးတော့ဒီသူတို့နာမည်ပါတဲ့လူကိုအိမ်ကိုခေါ်တော့နာမည်ကြီးနဲ့သူတို့လာပြီးတော့အိမ်6အိမ်ကဝင်ကြည့်ကြ။ကျွန်တော်တို့ပြည်ပြတ်တော့4ရောက်ဖမ်းသွားတယ်ကြ။4ရောက်ဖမ်းသွားပြီးတော့ဟိုစာတင်ကြောင်းမှသူတက်ဆက်လိုက်တဲ့ညနေပိုင်းဒီမနေ့ခင်းနိုင်ခွဲမှာစတင်တယ်ဒီအဖွဲ့ပေါင်းတို့နဲ့တက်ကြတာပေါ့သူတို့60မမနဲ့နေထူတယ်40မမနဲ့ပါတယ်အခုဒီ3နာရီလောက်ကစရဟတ်နေနဲ့အပေါ်ကနေ၄ဒီစီကြည့်နေတာဟိုဂျွာလေးကအိမ်ကတော့နေနေကြည့်ကြပြီကြာအားလုံးလေးလို့ရဘူးပြီးပြီကြာတယ်အပြည့်ဒီဂျွာကလည်းစက်ကောင်ကြီးကရဟတ်နေကျွန်တော်ပြင်နေတယ်ဆိုတော့ဘလူးကနေပြာမရှိတော့လေ။ဘာလို့အချင်းတို့အလုံးညောင်းကြည့်ကြရမှာလဲ
။ဒီနေ့ညနေ9နာရီခွဲလောက်မှာနှချောင်းကြီးရွာကနေအင်ချို့ကိုစစ်ကောင်စီကမီးရှို့ခဲ့လို့အိမ်တချို့မီးလောင်ခဲ့တယ်လို့ကြီးရွာသားတွေကပြောပါတယ်။ကလေးမျိုးနဲ့နှချောင်းကြီးရွာထဲမှာပြစ်ခတ်မှုဒီနေ့ရှိပေမဲ့ဒေသောင်းတက်ခဲမှုလုံမလုံဆိုတာမသိရသေးဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။ရမပုံရနေ့ကလည်းနှချောင်းကြီးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပြီးကြီးရွာတွေကနေတချို့မီးလောင်ကျွမ်းခဲ့တာရှိတယ်လို့အရက်သားတေဆုံးတာတွေလည်းရှိခဲ့ပါတယ်။တစ်ဆက်တည်းမှာပဲသခိုင်းတိုင်းရင်းမပင်ခရိုင်ပလဲမြို့နယ်ကကြီးရွာတွေမှာလည်းစစ်ကောင်စီကရဟရင်တွေနဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးဒေသောင်းကပြစ်ခတ်တံတွေကိုပလဲမြို့ပေါ်ကနေအထိကြားရကြောင်းဒေသခံတူကပြောပါတယ်
။မကြီးကွာဘယ်အထိရောင်ကူးဘက်ကံပေါက်ဖက်ပုံရအဲ့ဘလဲရဲ့အနောက်ကနေပြီးတော့အနောက်မြောက်ကနေပြီးတော့ပြတ်သွားတာဗျာဒီသိချင်းနောက်ကလူကျမခမန်းလာတော့တနာရီခွဲနှစ်နာရီလောက်ပါကြာပေါ်နေပြစ်တာရေတော့ကျမတို့ကအတန်နဲ့ကြာတာဟင်းလိုင်းနေတာတော့ကြာတယ်ကြာတယ်အတန်နဲ့တော့ကြာတယ်ဘလဲမျိုးတွေကကျမတို့မျိုးတွေကကြာတယ
်ဘလဲမျိုးတွေကကြည့်ရော်ဒီမှာစစ်ကောင်စီတပ်တွေနဲ့ဘလဲကာကွယ်ရေးတပ်ဖွဲ့တွေမကြကနာဆိုသူတို့အပြန်အလှန်တိုက်ခိုက်နေကြတာပါဒီဇင်ဘာလ22ရက်နေ့ကလည်းစကိုင်းတိုင်းကျွန်းလာမျိုးနောက်ဘက်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တဲ့ဒီနေ့နေရာတွေကိုစစ်တပ်ကမြေပြင်ကနေရောဝေဟင်ကနေပါစီးနင်းတိုက်ခိုက်ခဲ့တယ်လို့ဗဇွင်းကြီးရွာကရဟန်းရင်တွေဘောကနေပြစ်ခတ်ခဲ့လို့ဒေသခံ2ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းထဲမှာဒီဇင်ဘာ18ရက်ကစလို့စစ်တပ်ကဒီကျောင်းကနေရဟန်းရင်နဲ့တိုက်ခိုက်တာ၄ချိန်ရှိခဲ့ပါပြီ။အရက်သားတွေရှိတဲ့ကြီးရွာတွေမှာမကြကနာဆိုလို့ဒီကျောင်းကနေတိုက်ခိုက်ပေမဲ့ဒီလိုတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒီဇင်ဘာလ19ရက်နေ့ကဂံဟောခရိုင်နှံကားရွာရဲရွာကောင်းဆောင်ပြီးအစည်းအဝေးလုပ်နေချိန်စစ်ကောင်စီတပ်တွေကရဟန်းရှင်တွေအပါအဝင်အင်အားများပြားနဲ့ဝင်ရောက်စီးနင်းခဲ့လို့ပြည်သူ့ကော်မတီအဖွဲ့ဝင်တွေအပါအဝင်အရသာ9ဦးတေဆုံးခဲ့ပါတယ်စစ်ကောင်စီကတော့တေဆုံးသူ6ဦးရှိတယ်လို့သာသတင်းထုတ်ပြန်ခဲ့ပြီးဒီကြောင်ကနေတိုက်ခိုက်တာကိုတော့ထည့်သွင်းဖော်ပြတာမရှိခဲ့ပါဘူးခင်ဗျာ